Welcome to the Voice of America in Burmese.
မြန်မာပြည်နဲ့မနေ့ကင်းပြကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်အောက်တိုဘာလ10ရက်စနေနေ့မနေ့ကင်းအစီအစဉ်လေးကို American ပြောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတောင်းဝင်တင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တငင်ထိုင်နေအတူပြောပြပေးမှာပါအာဖဂန်ဗဟိုပိုင်းရဲ့ရန်ငွေတွေပေါ်မှာအမေရိကန်ကထိန်းချုပ်ထားတာကိုဖယ်ရှားပေးဖို့တာလီဘန်တွေကတောင်းဆိုလိုက်ပါတယ်အမေရိကန်နဲ့တရုတ်ထိတ်တန့်ကုန်သွယ်ရရှိရွေးဆွေးနွေးပွဲမှာအခွန်စည်းကြပ်မှုတွေပယ်ဖျက်ပေးဖို့တရုတ်ကတောင်းဆိုခဲ့ပါတယ်ပြင်သစ်ကဗိုင်းယူးစစ်သတင်းတောက်ဓာတ်ပုံပထမဆုံးကိုနယူးယောက်တိုင်းစ်ကမြန်မာဓာတ်ပုံဆရာရရှိသွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးနားဆင်ရမယ့်အထက်မှာကိုဗစ်ကြောင့်အာဏာသိမ်းမှုကြောင့်ပါလုပ်ငန်းရှင်တွေအခက်ကြုံလာရတာတွေရှိပါတယ်ရန်ကုန်စစ်ကမ်းကကုန်တင်တစ်တာတင်တဲ့ဒီမော်တော်ယာဉ်လုပ်ငန်းရှင်တွေကဘယ်လိုအခက်ကြုံနေရသလဲဆိုတာကိုသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ဒေါ်လာဈေးတက်ပြီးတော့အဲ့ဒီနောက်ပိုင်းမှာမြန်မာငွေဈေးပြန်တက်လာအောင်လှုပ်ဆောင်နေတဲ့ကြက်ကိုအာဏာပိုင်တွေကြိုးပမ်းမှုအောင်မြင်လားဆိုတဲ့သတင်းပေးပို့ချက်ရွှေတရီကန်ဒေသမှာမူရစီအမြောက်များဖမ်းမိတဲ့အကြောင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
အာဖဂန်ဗဟိုပိုင်းရဲ့အရန်ငွေတွေပေါ်မှာအမေရိကန်ကထိန်းချုပ်ထားတာကိုဖယ်ရှားပေးဖို့အတွက်တာလီဘန်တွေကတောင်းဆိုလိုက်ပါတယ်။အောက်ကလာတဲ့အမေရိကန်တပ်တွေရုတ်သိမ်းချိန်မှာအာဖဂန်နစ္စတန်ကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေနဲ့အမေရိကန်တို့ကြားနှစ်ဖက်အကြီးအကဲအရာရှိတွေကာတာမှာပထမဆုံးချိန်ဖြစ်တဲ့လူကိုယ်ရိုင်တွေ့ဆုံရမှာအခုလိုတောင်းဆိုလိုက်တာပါ။ကာတာနိုင်ငံဒိုဟာမြို့မှာပြုလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲဖွင့်ပွဲမှာအမေရိကန်ကိုယ်စားလှယ်ကအာဖဂန်နိုင်ငံအတွက်လူသားချင်းစာနာမှုဆန္ဒရေးရှိအကူအညီပေးမှာဖြစ်ကြောင်းနဲ့အာဖဂန်နိုင်ငံသားတွေအတွက်ကိုဗစ်ကာဝယ်ဆေးတွေပေးဖို့ကတိပေးခဲ့တယ်လို့တာလီဘန်အဖွဲ့ကိုဥဆောင်တဲ့ယာယီနိုင်ငံခြားရေးဝန်ကြီးအမီယာခန်မာတာကီကသတင်းတောက်တွေကိုပြောပါတယ်။အာဖဂန်နစ္စတန်မှာနှစ်ပေါင်း20လောက်တပ်တွေချထားခဲ့တဲ့အမေရိကန်နဲ့ရန်ဘက်ဖြစ်ရှိနေတဲ့တာလီဘန်တို့ကြားဆက်ဆံရေးပုံစံအပြစ်ထားဖို့ပါဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။အမေရိကန်မှာအာဖဂန်ဘဟိုပိုင်းအန်ကာနီအနန္ထားတဲ့ဘီလီယံနဲ့ချီတဲ့အရန်ငွေတွေကိုတော့အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်လိုက်ခြင်းကစပြီးအမေရိကန်ဆိုရကထိန်းချုပ်ထားတာပါ။တာလီဘန်အုံထုတ်မှုအောက်မှာလူခွင့်ရဲ့အတွက်စိုးရိမ်မှုတွေကြောင့်ကမ္ဘာ့ဘဏ်နဲ့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်မုံငွေအဖွဲ့တို့ကလည်းဖွံ့ဖြိုးရေးအကူအညီတွေကိုရပ်ဆိုင်းထားပါတယ်။အမေရိကန်ရာရှိတွေကဒီငွေကြေးထိန်းချုပ်မှုဖြေလျှော့ပေးဖို့ကိစ္စဟာတာလီဘန်တွေသူတို့ပေးထားတဲ့ကတိတိုင်းလုံးလုံးပေါ်မူတည်နေတယ်လို့ပြောပါတယ်
။ဟေတီနိုင်ငံကနေနောက်ထပ်ရွှေ့ပြောင်းဝင်ရောက်မှုတွေထပ်ဖြစ်လာတဲ့ကိစ္စကိုဖြေရှင်းရင်းအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနှစ်နိုင်ငံစလုံးဥဆောင်ရမယ်လို့မက္ဆီကိုဆိုင်ရာအမေရိကန်သံမတ်ကြီးကင်ဆလာဇာကစနေနေ့မှာပြောပါတယ်။ဒီကိစ္စဟာနှစ်နိုင်ငံစလုံးအတွက်ရောအနိုင်နိုင်ငံတွေအတွက်ပါတိတ်ပြီးအရေးကြီးတဲ့ကိစ္စဖြစ်တယ်လို့သံမတ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုဟာကာလအတိုင်းအတာတစ်ခုအတွင်းမပြေမလည်ဖြစ်ခဲ့ပြီးနောက်ပိုင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့မက္ဆီကိုနိုင်ငံခီးစဉ်အတွင်းသမ္မတအန်ထရီမန်နျူအယ်လိုပက်စ်အိုဘရာဒန်နဲ့တွေ့ဆုံပြီးနောက်တစ်နေ့မှာပဲအမေရိကန်သံမတ်ကြီးဆလာဇာရဲ့မှတ်ချက်ထွက်ပေါ်လာတာပါ။ဘဟုအမေရိကန်နိုင်ငံတွေသာမကဟေတီနဲ့ဗင်နီဇွဲလားကရွှေ့ပြောင်းဝင်ရောက်မှုကိုပါထိန်းချုပ်နိုင်ရည်အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရကတောင်ပိုင်းအင်ဒီဂျင်ပေါ်မှာပို့ပြီးတော့အားထားလာနေတာဖြစ်ပါတယ်။ဟေတီအများစုပါတဲ့ရွှေ့ပြောင်းဝင်ရောက်သူ126ဦးတို့ကိုကုန်တက်တာတစ်ခုအတွင်းဆွန့်ပစ်ထားခံခဲ့ရကြောင်းဂွါတီမာလာရဲတပ်ဖွဲ့ကလည်းတောက်ချာနီညမှာပြောဆိုထားပါတယ်ရှင်။
ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးပေါ်မှာဆန့်တမှုအဖြစ်နဲ့အမေရိကန်ကရှုမြင်ထားတဲ့ထိတ်တန့်ကုန်သွယ်ရေးအရာရှိတွေရဲ့ဆွေးနွေးပွဲမှာအခွန်စည်းကြပ်မှုတွေကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့တယ်လို့တရုတ်ဘက်ကစနေနေ့မှာပြောပါတယ်။အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ကက်သရင်းတိုင်နဲ့တရုတ်ဒုတိယဝန်ကြီးချုပ်နယူဟီရိုအွန်လိုင်းကနေဆွေးနွေးခဲ့ကြတာပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်နှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုပထမအဆင့်အရတရုတ်ဘက်ကလိုက်နာရမယ့်ကတိတွေအတိုင်းဆောင်ရွက်ဖို့နဲ့ပုံမှန်လည်းလင်းဆွေးနွေးလို့ကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတောက်ချာနေ့ကတွေ့ဆုံခဲ့ကြတာပါ။အ ဆွေးနွေးပွဲမှာတရုတ်ဘက်ကစီးပွားရေးပုံစံနဲ့ကုန်ထုတ်လုပ်မှုဆိုင်ရာမူဝါဒရည်တည်ချက်တွေကိုရှင်းပြခဲ့တယ်လို့အခွန်စီးကြမှုတွေနဲ့အရေးယူတန်းခတ်မှုတွေရုပ်သိမ်းမှုညှိနှိုင်းခဲ့တယ်လို့တရုတ်နိုင်ငံပိုင်ဆင်ဝါသတင်းမှာဖော်ပြပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီဆွေးနွေးပွဲကနေအမေရိကန်တရုတ်စီးပွားရေးနဲ့ကုန်သွယ်ဆို chip nai man nai san tat pho yue ka de lo american kong twin ko su le ga pyo ba de
taiwan ye democracy ne lut lat khwin ko nai ngan ga mai phat twin ne atu thain thain saung shauk ba me lo taiwan tamara sign in wan ga shin shu le da a che sai sakhan ma lout de a myo ta ni a chu ek khan pwe ma gari pyu pyo su khe ba de
民主自由的前线，透过共同的价值跟国际的伙伴加强合作。
Democracy 呢，落了困我乌沙贝天天谈那些出来就是买账，多年来上他们的那都，人家那个没排队呢，看看妈妈不往上面背，可把就是不挨着，不比了上面没路，台湾怎么那个票数给了吧？第二天嘛，被老爹丢毕业，那时候民生股炒股呀，这些都可能嘛票差给的多了一年。你不来看那嘛咯？丢怎么啦？习近平啊，台湾呢，人家说变来保新那也给你丢表白的，丢半年批表他的台湾就呢，突然这把家爹妈母批开别的闹嘛，因阿都木呢不得别了咯，丢怎么啦？个他也一年没表白不？台湾不搞了，人民公仆们见面那动静比台湾比多了一年，国办那个股送票。看市场呢，第一月奶茶系列六月对股小茶涨表白的，第二所有股盐三铺 green 呢，比个的呢对别的变来越高看起来的，台湾怎么啦？三五块多也他妈都撇得麻痹，第二所有个孙女表叔父人数差白的，台湾还落了点能眼撇涨，第一问米个第二怎么啦？能眼撇的落来，台湾怎么啦？三个表叔开发的是。
由于美日间在闽南平原娃娃的时间里，故闽南超南一个呢，可能那一天，百多米达那十里 kilohertz， 真的直直动呀；百多米达六十 kilohertz， 空里直动呀；百多米达五十的 kilohertz， 五十空啊呢；百多米达第二九十 kilohertz， 真啊空啊路个呢，突然变化一些。
由于美日间在个闽南平原里，故十来几年里吧嘞。今天那个南美洲巴尤斯德兰岛属巴尤德巴尔多诺曼底 award 的对，今天那套那些点嘛，不他妈属个 New York Times 德兰啥个，你妈德邦德兰岛过七年来吧嘞，你妈那个嘛新年嘞德邦是要对安尼个新年来讲，美国咯普遍蛮差吧不？今天那个纽巴巴尤纽嘛，新年那个金牌的属给不嘛？你有多少人一路点啥可我家的？你妈那个个西安啊，对面个三镇的老乡母的个，买点点野果个嘞？你妈这帮些个不嘛数钱的那批张，数月钱也赔欧个他，买牛车、大卡地个 A F P 的那个标牌嘞？你妈那个人个得的啥？这帮子人到处也就在勇敢户的个，天黑包粮别打钱那张，苦劳数百步转，月钱也赔个你送票去哪路嘞？都个人等你亲戚看下来转，伊人个你皮包个特别个嘞，伊人内部。边的人家的单位地个标牌的，需要的棉麻织布，等人到再雇他来帮你呢。这像棉麻织布些，棉边来呀，如果来培养标牌嘛，表达他了吧？是的，连如果得上三边也有点标开度的，这边的人家个，通过历史里嘛，不马上来来呀的，没有个里边的朋友个，通过古时里个啥的书里背个了吧？边的呢，别人等人他妈历史把我呢书越拆越破个，越拆来读的个，顺为偏呢读个，就容易动荡个呢，困难长期背呀嘛，批罢了。
今年的汤那塞的可能也诺贝尔奖也首先都被交奖了的。菲律宾的领导是亚马马瑞亚瑞萨加，非说哈 democracy 对牵强某批违反来吧的。蒙蒂穆瑞六奖的领导大西高官被捕，卢姆国也媒体龙安吉非说不敢别国开的，那批亚马瑞国三奖被不来的路表示来的批吧的。Facebook 也是那对哈所言，而且两万对台，多大瑞蒙蒂穆瑞对他的，来年瑞国片尾木个几个批的路嘞。 Philippine Rebla Drinsa Chike, Wayan Drinama Resaga Suya Shibide now, writers ne Drisso Mimian Gamma Piosura Pipari, Luban Tan Tong Dongjo, Tong Pure Facebooka, Monti Murine, Drinchele Marigo, Tincho Polo and Nibime, Dear Bogani, Miatoni Rehlo, Winda Hout Uga, Susu Porto Tajin Mabe, Nube Ninja Yusushi, Machet Trouble Lara Hasuye, Facebook Adren Nauta Piat Kule Piparishi.
ကိုဗစ်ကာယောဂါဖြစ်ပွားမှုကြောင့်ကမ္ဘာတစ်လွှာစိတ်တွေကြာဆင်းလာတဲ့အဆိုးရိမ်လွန်မှုတွေတိတိတသားမြင့်တက်လာနေတယ်လို့လစ်လာချက်အသစ်တစ်ခုမှာဖော်ပြထားပါတယ်။လန်ဆက်ဆေးပညာချန်နယ်ကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာဆေးရောဂါဆိုင်ရာဒီပြဿနာဖြစ်ပွားသူဟာခံမှန်းထားတာထက်မနစ်ကတန်းတဲ့ချီတိုးလာတာတွေ့ရတယ်လို့ဖော်ပြပါတယ်။ကိုဗစ်ဆိုင်ရာစိတ်ကြရတဲ့အဆိုးရိမ်လ ိုင်ငံတွေနဲ့စိတ်ချမ်းသာရေးစောင့်ရှောက်မှုစနစ်ကိုအားဖြည့်ပေးဖို့အမြန်လိုအပ်နေပြီလို့ပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစောင့်ကြည့်မှတ်တမ်းယူနေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းမှာတော့စနေနေ့အထိဆိုကမ္ဘာတစ်လွှာဒီရောဂါအကူးစက်ခံရသူသန်းပေါင်း238တန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက5တန်းနီးပါးရှိနေပါပြီ။
အမေရိကန်တာဝန်ရှိသူတွေဒါမှမဟုတ်လေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကခွင့်ပြုထားတဲ့ COVID-19 ကာကွယ်ဆေးထိုးထားတဲ့နိုင်ငံတကာခီးသွွားတွေကိုလက်ခံမဲ့အကြောင်းအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကပြောပါတယ်။လာမယ့်နိုဝင်ဘာလကျရင်တရုတ်၊အိန္ဒိယ၊ဘရာဇီးလ်နဲ့ဥရောပနိုင်ငံအများစုပါတဲ့နိုင်ငံပေါင်း33နိုင်ငံက COVID ကာကွယ်ဆေးအပြည့်အဝထိုးထားပြီးသားလေရင်ခီးသည်တွေကိုလက်ခံတော့မှာဖြစ်ကြောင်းစက်တင်ဘာလ20ရက်နေ့မှာသမ္မတအိမ်ပြူရောကကြေညာခဲ့ပေမဲ့ဘလူကာကွယ်ဆေးအမျိုးအစားတွေကိုထိုးထားသူတွေကိုလက်ခံမလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။အစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA ကခွင့်ပြုအတည်ပြုပြီးတဲ့ဒါမှမဟုတ်လေအရေးပေါ်ဆုံးအဖြစ် WHO ကမှတ်ထားတဲ့ကာကွယ်ဆေး6မျိုးကိုအမေရိကန်ခီးသွွားတွေအတွက်သတ်မှတ်ချက်နဲ့ကန့်ညီမဲ့အကြောင်း CDC ပြောခွင့်ရအမျိုးသမီးက Reuters သတင်း Agency ကိုပြောပါတယ်ရှင
်တင်းငွေနေမနေခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတွေကိုကျွန်တော်တို့အရင်ဦးဆုံးတင်ဆက်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှနိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကြားပါမယ်။ထိုင်ဝမ်ကျွန်းကလေကြောင်းကာကွယ်ရေးဆောင်တတ်မှတ်ထားတဲ့ဒေသရဲ့အစွန်ကိုဖျက်ပြီးတရုတ်စစ်လေယာဉ်တွေပြန်တမ်းမှုလုပ်ခဲ့တာကြောင့်ထိုင်ဝမ်ဒေသခံတွေကြားစိုးရိမ်ခဲ့ကြပါတယ်။တရုတ်ရဲ့စစ်အင်အားကိုရှော့မတွက်ဖို့ထိုင်ဝမ်နဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကိုတတိပေးနေတဲ့တစ်ချိန်တည်းမှာပဲတရုတ်ပြည်တွင်းမှာလည်းအင်အားပြတဲ့အနေနဲ့ဒီလာအတွင်းလေရင်ပြန်တမ်းမှုတွေကိုပိုလုလာနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ VOA သတင်းတော် Ralph Jennings ကဒီတရုတ်ထိုင်ဝမ်တင်းမာမှုအခြေအနေပေးပို့တာတဲ့သတင်းကိုတော့မတ်တင်ကြီးထိုက်တင်ပြมาဖြစ်ပါတယ
်။တရုတ်ပြည်မှကြီးကနေထိုင်ဝမ်ကိုတိုက်ခိုက်တော့မလားဆိုပြီးထိုင်ဝမ်တက္ကသိုလ်ကျောင်းသားဖန်ဟောင်နဲ့မိဘတွေစိုးရိမ်ကြပါတယ်။တရုတ်ပြည်မှကြီးနဲ့ထိုင်ဝမ်ကကီလိုမီတာ60လောက်ပဲဝေးပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးဆောင်အဖြစ်သတ်မှတ်ထားတဲ့ဒေသရဲ့အစွန်းပိုင်းကိုဖျက်ပြီးအောက်တိုဘာလဆန်းအတွင်းမှာတရုတ်စစ်လေယာဉ်125စင်ပြန်တန်းခဲ့တာပါ။သူမိဘတွေကတော့သူတို့တသက်တာမှာထိုင်ဝမ်မြေပေါ်တရုတ်စစ်တပ်တွေဝင်ရောက်လာတာကိုတွေ့မြင်ရမယ်လို့မျှော်မှန်းထားကြောင်း New Taipei City ကအသက်21နှစ်အရွယ်ဖမ်းကပြောပါတယ်။ဒီလိုဖြစ်လာရင်တော့ဘေးကင်းရာနေရာမှာနိုင်ငံရေးခလုံးခွင့်ရလို့ကြောင်းဖြစ်နိုင်ရင်တော့ဥရောပနိုင်ငံတစ်ခုခုမှာရလို့တယ်လို့ပြောပါတယ
် A lot of people said Taiwan is safe but
ထိုင်ဝမ်ကဘေးကင်းပါတယ်လို့လူတွေကပြောပါတယ်ဒါပေမဲ့နိုင်ငံတကာနဲ့ရှင်ကြည့်ရင်ဘေးကင်းတယ်လို့မခံစားရဘူးထိုင်ဝမ်ကိုဝင်ရောက်ဖို့တရုတ်စစ်တပ်ကကြိုးစားနေပြီးဖိအားပေးခံရတာမျိုးဖြစ်နေလို့ပ
ါကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့တစိမ့်တဒေသအဖြစ်ပြောဆိုထားတဲ့တရုတ်အစိုးရကတော့သိမ်းယူဖို့လိုအပ်လာရင်အင်အားမသုံးဘူးလို့လည်းယတိပြတ်ပြောဆိုမှထားပါဘူး။ထိုင်ဝမ်နောက်ပိုင်းကီလိုမီတာ100ကျော်ကပင်လယ်ပြင်အတွင်းကိုမကြာခင်ကတရုတ်ဘက်ကစစ်လေယာဉ်တွေပြန်တန်းခဲ့ပါတယ်။တရုတ်ကောင်းဆောင်ရှီချင်းပင်ဦးဆောင်မှုအောက်ကတရုတ်စစ်တပ်ရဲ့လေတပ်အနေနဲ့ထိုင်ဝမ်နဲ့သူ့ရဲ့အနောက်မဟာမိတ်တွေအနေနဲ့တရုတ်ရဲ့စစ်အင်အားကိုရှော့မတွက်ဖို့သတိပေးတဲ့တစ်ချိန်တည်းမှာပဲပြည်တွင်းမှာလည်းအင်အားပြတဲ့အနေနဲ့ဒီလအတွင်းလေရင်ပြန်တမ်းမှုတွေပိုပြီးလှုပ်လာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ထိုင်ဝမ်ချောင်ဂျန်ခရစ်စတန်တက္ကသိုလ်ကအငိမ့်စားနိုင်ငံရေးသိပ္ပံပါမောက်ခရှန်လီကတော့
ကျူးကျော်မှုအကျိုးလေ့ကျင့်မှုနဲ့လိုအပ်တဲ့ပုံစံဝင်အောင်လုပ်နေတာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့် တရုတ်စစ်လေယာဉ်တွေပြန်တက်မှုများလာတာကတိုက်ဆိုင်မှုမဟုတ်ဘူးလို့လဲထိုင်ဝမ်တမ်ကန်တက္ကသိုလ်ကတန်တမာရေးနယ်နိုင်ငံတကာဆက်ဆံရေးဆိုင်ရာလက်ထောက်ပါမောက်ခချမ်းရီဖန်ကပြောပါတယ်။အောက်တိုဘာလ၁ရက်နေ့အလိုက်ရံမှာတရုတ်ရဲ့အင်အားကိုပြတ်တာဖို့ညဘက် ထိုင်ဝမ်တာဝန်ရှိသူတွေကတော့လေရင်ပြန်တမ်းမှုတွေရဲ့နောက်ွယ်ကနိုင်ငံရေးကိုအလေးထားသုံးသပ်ပါတယ်။တရုတ်ကွန်မြူနတီအာဏာပိုင်တွေရဲ့အလံတကြားလုပ်ရက်တွေဟာထိုင်ဝမ်နဲ့တရုတ်ဆက်ဆံရေးကိုသာထိခိုက်စေတာမဟုတ်ဘဲဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပိုပြီးထိခိုက်စေတယ်လို့ထိုင်ဝမ်အာဏာရဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီကတနင်္လာနေ့မှာကြေညာချက်ထုတ်ပါတယ်။ပါ
ဖော်ပြပါတယ်။ထိုင်ဝမ်ကျွန်းအနီးဒါမှမဟုတ်လေထိုင်ဝမ်ကျွန်းပေါ်ကဖြတ်ပြီးလေရင်တွေပြန်တန်းတယ်ဆိုတာမျိုးမီဒီယာသတင်းတွေကဖော်ပြကြပေမဲ့လို့လေတရုတ်ဘက်ကပြန်တန်းမှုတွေကစစ်ဖြစ်တော့မယ်ဆိုတဲ့လက္ခဏာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စု North Carolina ပြည်နယ်ကဒေးဗစ်ဆန်ကောလေ့ရဲ့နိုင်ငံရေးသိပ္ပံပညာရှင်နဲ့ထိုင်ဝမ်အရေးကျွမ်းကျင်သူရှယ်လီရစ်ဂါစ်ကပြောပါတယ်။ဒါပေမဲ့လည်းထိုင်ဝမ်ပြည်သူတွေကမှတော့တရုတ်ဘက်ကနောက်ထပ်ဘာတွေလုပ်လာမလဲဆိုတာကိုမသိတာကြောင့်စိုးရိမ်မှုကပိုများလာကြောင်းထိုင်ဝမ်ရဲ့တမ်ကန်တက်သူကပန်တမန်ရင်းနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာလက်ထောက်ပါမောက်ခါချန်းဟီဖန်ကပြောပါတယ
်။ Only on Chinese people feel
ကမ္ဘာထိုင်ဝမ်ပြည်သူတွေကတော့ဘာလို့ရမှန်းမသိတဲ့အခြေအနေမျိုးဖြစ်နေပါတယ်။ပြည်သူလူမျိုးရေးတပ်သားတွေဘာလို့မယ်ဆိုတာကိုအတိအချာမသိကြပါဘူး။လူတွေကစစ်ကိုကြောက်ပေမဲ့လည်းလက်ရှိအခြေအနေမှာကူရမဲ့ဖြစ်နေကြပါတယ်
။အမေရိကန်အစိုးရဘက်ကထိုင်ဝမ်ကိုစီးရီထောက်ပံ့ဖို့ပေးနေတာကိုလည်းတရုတ်အစိုးရတာဝန်ရှိသူတွေကြားစိုးရိမ်ချောင်းသုံးသပ်သူတွေကပြောပါတယ်။အမေရိကန်ဟာကမ္ဘာမှာစစ်အင်အားအခိုင်အမာဆုံးဖြစ်ပြီးတရုတ်ကတတိယနေရာမှာရှိတာလို့လဲ globalfirepower.com ရဲ့မှတ်တမ်းတွေကဖော်ပြပါတ
ယ် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA ရဲ့တင်းငွေနေနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့မြန်မာသတင်းလွှာတွေကိုတင်ပြသွားပါမယ်မြန်မာငွေစည်းရုတ်တရက်ကျဆင်းခဲ့ပြီးနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေကိုစစ်ကောင်စီကဗိုလ်တူနှင့်မှာပြင်ဆင်လိုက်တာကလက်တွေ့အထောက်အကူမပြုနိုင်ဘူးလို့သုံးသပ်သူတချို့ရှိပါတယ်။နိုင်ငံသားပို့ကုန်ကရတဲ့ငွေကိုရပ်ပေါင်း30ကျော်လက်ထဲကင်မထားပဲလက်လွှဲပြန်ရောင်းပေးရမယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကန့်သက်ခဲ့တာကြောင့်ယူရိုမှာဒေါ်လာဈေးနှုန်းတစ်စုံတစ်ရာပြန်ကျနိုင်ပေမဲ့ဈေးကွက်ထိခိုက်မှုရှိတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ကိုဝင်းမင်းကဒီပြီးတော့ဒီလုပ်ငန်းရှင်တွေနဲ့ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
အဲတော့ပါရေးရတဲ့ပါတဲ့ချက်ပေါ့ဘီသူပစိုးစိုးဟာပါတော့ဗောနောဘီသူပစိုးစိုးကဒီဒုတိယတော့တော့တယ်ဈာမွေနဲ့ပတ်သက်ပြီးတော့ဈေးကစားရတူပါရဒါတွေကိုတော့ရေးယူမယ်ပုံစံမျိုးဗောနောအဲဒုတိယအချက်ကတော့ကျွန်တော်တို့လက်ရှိတန်ဆင်ပေးရတဲ့ပိုင်းနဲ့ဓာတ်ရီချိန်ကြရပါဒီတိုင်းဈာမွေနဲ့ပတ်သက်ပြီးတော့ရောင်းဝယ်ဖောက်ကားထားရှိရမယ်စာရောစာတမ်းတွေစတင်ကြထားဖို့အပြည့်ရနေရတဲ့ကျွန်တော်ကရေတော့တက်ကနေတုံးတင်ကိုတိုးပြလိုက်တာတွေ့ရတယ်။
အဲဒီကျော်ဒီဥပဒေမှာအဓိကပြောင်းလဲသွားတာအသေးစိတ်ကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တို့က
နိုင်ငံသုံးွေစီမံသုံးဥပဒေအရင်ကရှိပြီးသားလေ။အရင်တော့41မှာနိုင်ငံသုံးွေလိုင်းစင်ဒီ AD လိုင်းစင်ရရှိပြီးမြည်ပြီးမစိုးလို့ပဲစီးမင်းစီကနေလိုက်နာရမယ်လို့ပြောတာ။အော် AD လိုင်းစင်မရှိတဲ့လူတွေကလိုက်နာပြန်မလို့ပြောနေတာ။အခုကျတော့မြည်သူမစိုးဆိုတဲ့ကလုံးကဟို AD လိုင်းစင်နေမဟုတ်ဘူး။ anybody လို့ပြောချင်တာခြားလူပေါ့နော်ဟိုအဲ့ဒီ license ရရှိတဲ့အပြင်ကဟိုကစားတဲ့လူပဲပြီးပြီးဝဲလူပဲဖြစ်ပြီးအဲ့လူတွေကိုစုံဝင်တယ်လို့ပြောချင်တာ
ဒါအပြင်အခုဥပဒေပြင်ဆင်မှုမထုတ်ပြန်ခင်မှာလဲ export and နိုင်ငံခြားပို့ကိုဝင်ငွေကိုရက်30တလားထက်ပိုမကင်ထားရဘူးလို့ဒီကနေ့တနင်္ဂနွေအောက်တိုဘာ3ရက်နေ့ကထုတ်ပြန်ခဲ့တာပါရဲ့ရည်ရွယ်ပုံကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလေလာသုံးသပ်သူတူက
ပို့ကိုရငွေတွေဟာလားတရားဝင်ရတဲ့နိုင်ငံခြားငွေတွေကိုအယောင်းဝယ်လောက်တာမှာလက်လွှဲပြောင်းတာကိုသူကကန့်တာလိုက်တယ်လေ။နောက်ပထမဟိုလေးလအတွင်းမှာအသုံးမပြုရင်အပန်းကိုအားရမယ်ဆိုပြီးတော့ပထမတစ်ခါထွက်တယ်။နောက်တစ်ခါတလအတွင်းလို့ထွက်လာတယ်။စသဖြင့်အဲ့လိုတဆင်ချင်းကန့်တာလိုက်တဲ့အခါခြေကွက်ကမလွတ်လပ်တော့ဘူး။လွတ်လပ်တော့အယောင်းဝယ်အားနေသွားပြီ။ကန့်တတ်တာကခြေကြောင်လှုပ်လိုက်ရာရောက်တယ်လို့ယူဆပုံပေါ်ပါလေ။အဲ့တော့ဆက်ပြီးတော့ကန့်တတ်သွားတာကပဲဒီဂျိုလာစင်းလုံးလာမြန်မာဝေတမှုကြတာကိုထိနိုင်မယ်လို့စဉ်းစားပုံရပါလေ။အနည်းဆုံးတော့ယာယီဖြည့်ရှင်းနိုင်မဆိုးဘူးလို့တွေးကောင်းနဲ့တွေးမှာပေါ့။အ
ဲ့ဒီတော့အခုနိုင်ငံခြားငွေစီမံမှုဥပဒေကိုပြင်ဆင်လိုက်တာကြောင့်ဆက်ရောက်နိုင်ဖို့ကိုမေးရမှာဒေါက်တာဆုထွန်းကအ
ိုမန်တို့လုပ်ငန်းရှင်ကတော့ကျွန်တော်တို့ကဒီဒေါ်လာရွက်ကင်တာကိုနည်းပါတယ်။ဒါမှ import export တို့လိုရတော့ကျွန်တော်တို့ကအကောင့်ထဲမှာရှိတဲ့ export earning ခေါ်တာပေါ့နော်။ဒီဟာကိုကျွန်တော်တို့အဓိကသုံးတယ်ဒါ ISO အနေနဲ့ဝယ်ဝယ်ပြီးသူတို့ကောင်းတယ်ဘာကုန်ပြီးကောင်းတယ်ကိုထည့်ပြီးသုံးရတာပေါ့နော်ဒေါ်လာရွက်ဝယ်တယ်စုတယ်ရောင်းတယ်လုပ်တဲ့အားတော့တာမန်ပြည်သူများလက်ရနေပြီးတချို့လည်းပမာဏငွေပေါ်ယုံကြည်မှုနည်းလို့ဒေါ်လာခံရင်းတဲ့လူပဲဝယ်ကြရောင်းကြတာဒေါ်လာလေးနေဝါတွေ့ဒီခုနကဥပဒေကြောင့်မဟုတ်ဘူးစရီတည်ရင်တော့ရပေါင်း30အတွင်းမှာဒီကျွန်တော် ISO အနေနဲ့ရောင်းချလေဆိုတဲ့ဟာပေါ့နော်အဲ့ကြတိုင်းပြီးရင်တော့ပန်းမှာတော့ဒေါ်လာလေးနေဝါတွေ့
အခုလိုဒေါ်လာသေးစကြလာပေမဲ့ဈေးကွက်စထိခိုက်နိုင်ဖို့ကိုတော့စီးပွားရေးလေးလာသုံးသက်သူက
ဈေးကတော့ဒီဟိုအဝယ်နဲ့တော့ကျသွားတော့ဒါလည်းဟိုတို့ကကဲခက်သွားတာကိုခက်သွားတော့မှကျွန်တော်တို့ပုံကုန်တင်ပို့တဲ့လူကတကယ်ကြောင့်ပစ္စည်းပို့မယ်ရလာတဲ့ငွေကိုသူလိုသည်ဖြစ်စေမလိုသည်ဖြစ်စေဒါမှမဟုတ်ဈေးကျက်ဖြစ်စေမကျက်ဖြစ်စေကျောင်းရမယ်ဆိုတာမျိုးတွန်းအားပေးခံရတာပေါ့ဒီပုံကုန်သမားမှနေလာသွားတယ်ငယ်နောက်တစ်ချက်ကသွင်းကုန်သမားကပဲဝယ်လို့ရမယ်ဆိုလိုတာကဝယ်ပြီးတော့ကိုယ်စီးနေကိုပြောင်းပြီးတော့ထပ်ပြီးတော့လက်လွှဲတာမလုပ်ရဘူးလို့ကန့်သတ်တယ်ဝယ်ရောင်းလုပ်လို့မရအောင်ဒါမြင့်တဲ့သဘောပေါ့လေဒါလည်းပဲတကယ်လက်တွေ့ဈေးကွက်ရဲ့ချင်းနေတော့ဟာနေဒါကကြီးရှိအစဉ်ပြေမပြေဆိုတာကမသိကြပါဘူ
းဒါအပြင်အခုဈေးကွက်ထဲစီကြီးမမစထိခိုက်လာပုံကိုလည်းအမည်မဟုတ်လို့တဲ့စီးပွားရေးလုပ်ငန်းရှင်က
အခုဆိုရင်အရွက်နဲ့သူတို့နဲ့အရွက်နဲ့ဝင်နေ100လောက်ဟာသွားတာအရင်တော့တိတ်မဟာဘူးရအခုဆိုအနေနဲ့အောက်ပါနေအရွက်ကဒီ2150 2180အနေနဲ့1000လောက်ပဲရှိတယ်180လောက်ဟာနေ100လောက် 10% လောက်ဟာသွားတာဒါမှမဟာဘူးအမေတော့အနေနဲ့အပေါ်မှာရှိရမှာပုံမှန်ဆိုရင်ဒီတော့ဒေါ်လာ1350ဆိုအနေနဲ့1350ကျပ်တူအဲ့လိုအပေါ်မှာ5ကျပ်30လောက်ရှိရဟိုတစ်ခါကျအောက်ရောက်သွားရင်လေဟို baby 30 20ပေါ့နော်ဒေါ်လာဈေးနဲ့အနေဈေးกว่าတော့ကျွန်တော်အိမ်ဆိုးလို့တဲ့လူကဟိုကနစ်နာတာပေါ့နော်။နောက်ဆိုဒီလူရ30ပြရတယ်မဖြစ်နေသူဘန်ဘန်ထက်တဲ့ဘန်ချက်တရီနဲ့ရောင်းရောင်းရမယ်ဆိုရင်အနီးကရောက်သွားတာပေါ့။ရောက်တော့ဟိုအိမ်ဆိုးတာကကျတော့နေတာပေါ့နော်။ဟိုပေါက်စီးဒေါ်လာပေါက်စီးဆိုပေါက်စီးလည်းမရဘူးပေါ့နော်။ပေါက်စီးလည်းအောက်မှာဖြစ်နေတာပေါ့။အဲ့တော့ကျတော့ဟိုဖဲမားကတ်မဖြစ်ဘူးပေါ့
။တကယ်တော့အခုအချိန်ကဒေါ်လာငွေလဲလို့စနိုင်လာတယ်လို့ဖြစ်ပေမဲ့ဆက်ကြသွားမလားပြန်တက်လာမလားမသေးကြသေးပဲစောင့်ကြည့်ရအောင်မယ်လို့သုံးသက်သူတွေကဆိုပါတယ
်ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာကိုဗစ်ကာယောဂါနဲ့ဆက်ရနာသိမှုဖြစ်ပြီးနောက်ပိုင်းတိုင်းပြည်မတည်မငြိမ်ဖြစ်တဲ့အခြေအနေတွေကြောင့်စီးပွားရေးအပေါ်ရိုက်ခတ်လာနေရမှာကုန်စည်ဖြန့်ဖြူးတဲ့လုပ်ငန်းတွေလည်းတိတိတတ်တာထိခိုက်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ရန်ကုန်စိတ်ကမ်းကနေကုန်တစ်တာတင်ကားတွေနဲ့နိုင်ငံအနှံ့ကုန်စည်ဖြန့်ဖြူးနေတဲ့လုပ်ငန်းက၄ပုံ၃ပုံလောက်သာလဲပတ်နိုင်တော့တယ်လို့ပြောပါတယ်။အပြည့်စုံကတော့လုပ်ငန်းရှင်တွေကိုဆက်သွယ်အမေးမြန်းထားတဲ့ကိုစောမိုးကျော်ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံကုန်တစ်တာတင်မော်တော်ယာဉ်များအသင်းမှာအသင်းဝင်ရောအသင်းဝင်ရောမော်တော်ယာဉ်စုစုပေါင်း9000လောက်ရှိပါတယ်။ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာလုပ်ငန်းတွေစတင်ကျဆင်းလာပြီးလုပ်ငန်းတွေရဲ့20ရာနှုန်း30ရာနှုန်းလောက်အထိရပ်ဆိုင်းကျဆင်းသွားတယ်လို့အသင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးနိုင်ကပြောဆိုပါတယ်။ဒါပေမဲ့နှစ်ဆန်းပိုင်းလောက်ကစပြီးတော့ကိုဗစ်တတိယလှိုင်းရိုက်ခတ်ခဲ့တဲ့အပြင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လုပ်ငန်းတွေဟာ85ရာခိုင်နှုန်း80ရာခိုင်နှုန်းလောက်ရပ်ဆိုင်းသွားတယ်လို့ဆိုပါတယ်။အခုအခါမှာဆိုလို့ရှိရင်လုပ်ငန်းအလုံးရဲ့ 25 ရာခိုင်နှုန်းလောက်ပဲလက်ပတ်နိုင်တော့တယ်လို့ဥဆိုးနိုင်ကပြောပါတယ
်။တဝီးကတော်တော်လေးကျန်းတယ်။နောက်ပြီးတော့အခုဆက်ပေါင်းလာတာကနိုင်ငံရေးပြဿနာပေါ့နော်။နိုင်ငံရေးပြဿနာပေါင်းလာတဲ့အတွက်ရင်ပေါင်းတွေရောဘာတွေရောညာတွေရောတို့ဘယ်လိုပြောနော်ဆန္ဒပြတာတို့ဘာတို့ညာတို့တဲ့ကိစ္စလည်းပါတယ်။နောက်တစ်ခါပြန်သွားကြတယ်တချို့ကဒီမှာလဲဆိုတော့တို့မရှိလို့ရွာပြန်ပါညာတဲ့ဆိုရင်2900ဆိုတဲ့ကားကတခါတည်းမှကျွန်တော်ရှိမှကျန်တယ်ရင်ပေါင်းက96လောက်ပဲကျန်တော့တယ်။နောက်လုပ်ငန်းကလည်းတော်တော်လေးတော့အားသွားတယ်အဲ့ဒီအချိန်ကနေခုချိန်ထိပြောမယ်ဆို25 20ရာခိုင်နှုန်းဆိုတာအများဆုံးပဲကျွန်တော်တို့ရဲ့ကားတွေရဲ့လုံးလုံးနေရတာ25ရာခိုင်နှုန်းဆိုတာဒါအများဆုံးပဲ
တင်းကုန်ထုတ်ကုန်တွေကျဆင်းသွားတာရပ်ဆိုင်းသွားတာတွေဟာလည်းကုန်တစ်တာတင်ရင်တွေအတွက်လုပ်ငန်းကျဆင်းသွားရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ
်အဓိကတင်းကုန်ထုတ်ကုန်နဲ့မူတည်ပါတယ်ဘာလို့ဆိုရန်ကုန်မြို့ကစစ်ကမ်းမြို့ဖြစ်တဲ့အတွက်နိုင်ငံရဲ့ import export ကမူတည်ပြီးတော့ကျွန်တော်တို့ရဲ့ထိခိုက်မှုကအတူတူပါပဲဆိုပါတော့ဥပမာပြောမယ်ဆိုကျွန်တော်ကဒီမှာကားအစီး90နဲ့လုံးလုံးတဲ့လူကတလောက်အလုံး900လောက်ပါတယ်ဆိုပါတော့အခုကျွန်တော်အလုံး100ဆိုတာမနေလုံနေရတယ်လုံး100ရဖို့ဆိုတော့မရှိတော့မရှိရတဲ့အကြောင်းက import ဆိုနေသွားတဲ့အကြောင်
းနောက်တစ်ခုကတော့လောင်စာဆီဈေးတွေတက်သွားတာဒေါ်လာဈေးတက်သွားတာတွေဟာလည်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေအပေါ်အများကြီးရိုက်ခတ်မှုရှိပါတယ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့တောင်အတော်ခက်ခဲသွားတယ်လို့ဥဆိုးနိုင်ငံရှင်းပြပါတယ
်ကျွန်တော်တို့ကတော့ဒီဒီဇယ်နဲ့မောင်းပြီးတော့သွားတဲ့ကားတွေဖြစ်တဲ့အတွက်အထီးဆုံးပဲပြောရမှာပေါ့နော်ထိတိုက်ပဲထိတာပဲဒီနေ့ညမှာအလုပ်ပါးစည်းဖြစ်တဲ့အတွက်ဟိုဈေးနှုန်းတောင်းဖို့လည်းအင်မတန်ခက်တယ်ဘလို့မှအဆင်မပြေတဲ့အတွက်ကျွန်တော်တို့ညှိနှိုင်းမှုတွေနဲ့ဈေးနှုန်းတော့တက်တက်ပြီးတော့တောင်းရတာပေါ့နော်ဒီအစီအလဲအဆမတန်ပဲဖြစ်သွားတာလေဟိုအရင်တော့ကဆိုပါတော့ဗျာအရင်တော့တစ်ခေါက်ကိုကျွန်တော်တို့9000လောက်ကျန်တယ်ဆိုရင်အခုဆိုရင်2000လောက်3000လောက်ကျန်ဖို့ကမလွယ်တော့ဘူးနောက်တစ်ခုဒီဒေါ်လာရဲ့ effect ကြောင့်ကျွန်တော်တို့တာယာတို့ battery တို့သူ့ရဲ့ accessory ပေါ့ဗျာနောက်ကဟိုဒီစိနေပတ်တာအကောင်လုံးကတခုမှမကြောက်အကုန်တက်ကြီးပဲအတက်ကြီးပဲဖြစ်တဲ့အတွက်ရက်တိပို့တော့တော်တော်လေးတော့ခက်ခဲခဲတော့ဖြစ်နေတာပေါ့လေ
တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးဖြည့်ရှင်းတာမျိုးတွေတော့မလုပ်ရသေးဘူးလို့ဆိုပါတယ်ဒါပေမဲ့အခုလောလောဆယ်ဖြည့်ရှင်းပေးနေတဲ့အစီအစဉ်တချို့ရှိပေမဲ့အခက်အခဲတွေအကုန်လုံးအတွက်တော့အဆင်မပြေနိုင်သေးဘူးလို့ပြောပါတယ
်လောလောဆယ်မှာတော့ပြင်ပြဆောင်ရွက်ခြင်းတော့မရှိသေးဘူးသူတို့ကတော့လောကလောက်တာတော့ရှိတယ်ဗျဒါမှလည်းအောင်မြင်ခြင်းအပြည့်အဝမရနိုင်ပါဘူးတို့ဒေါ်လာထုတ်ရောင်းပေးတဲ့အတွက်စီကိုကန့်သက်ဈေးနဲ့ပေါ့နော်ရောင်းပေးတဲ့ဆိုင်တွေရှိတယ်အဲ့လိုမျိုးလေးရောင်းပေးနေလဲအဆင်ပြေမယ်ဒါပေမဲ့ကျွန်တော်တို့လည်းဘယ်လိုမျိုးတင်ပြတောင်းဆိုရမယ်ဆိုတာလောလောဆယ်မှာကျွန်တော်တို့ခံမှန်းအခက်နေတယ်ဖြစ်နိုင်ရင်တော့ကျွန်တော်တို့ကတော့ဒီဇယ်ဈေးတည်တည်ငြိမ်ငြိမ်နဲ့ဒေါ်လာဈေးတည်တည်ငြိမ်ငြိမ်ဆိုရင်လုံးလုံးကန်လို့အဆင်ပြေမယ်လို့ထင်တယ်ဒါပေမဲ့ရှစ်လုပ်ငန်းတွေတိုးတက်လာဖို့ဆိုတာအင်မတန်မှမှားရခက်တဲ့အခြေဖြစ်နေတဲ့အတွက်ကျွန်တော်လည်းတွေးလို့မရသေးဘူးဖြစ်နေတော့ဗျာ
လက်ရှိအခြေအနေအတိုင်းဆက်သွားနိုင်မယ်ဆိုရင်တော့အခက်အခဲတွေပိုရှိလာနိုင်ပါတယ
်ခုတော့ဗျာကျွန်တော်တို့ကတော့ဟိုမိသားစုပေါ့ဗျာရေမောင်းရှိတယ်ကျွန်တော်ဝင်နေအဆင်ပြေအောင်ပေါ့နော်ဒီတိုင်းလက်ဆက်သွားမယ်ဆိုရင်တော့ကျွန်တော်အနေနဲ့လည်းထားနိုင်မှုခက်တယ်လို့အားလုံးအနေနဲ့လည်းထားနိုင်မှုခက်ပါလိမ့်မယ်အဲ့တော့ရှိရတော့ကျွန်တော်တို့လည်းဘယ်လိုမှခံမလို့မရတဲ့အနေအထားမျိုးဖြစ်နေတာဟုတ
်ကုန်တစ်တာတင်ရင်များအသင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးနိုင်ပြောပြသွားတာပါကုန်တင်ရင်လေ56စီးလောက်ပိုင်တဲ့လုပ်ငန်းရှင်တူကလည်းလုပ်ငန်းတွေကျဆင်းရပ်ဆိုင်းသွားတာကိုအခုလိုပြောပြပါတယ်
2020ကိုဗစ်ဒုတိယလိုင်းဝင်နေတာနည်းနည်းပါသွားတယ်လေအထက်ချုပ်တွေဟိုကညော့သွားတော့ export import နည်းသွားရင်ကျွန်တော်တို့ကညော့သွားဒီလိုပဲလောက်ရတာပေါ့နော်တပတ်ကိုတစ်ခေါက်နှစ်ခေါက်ပဲရတယ်ကားတစ်စီးကိုလေအခုကတော့10ခေါက်တောင်မပြည့်ကျင်တော့ဖြစ်လာတယ်ဒီလောက်လေကျွန်တော်တို့ကတော့လေကောင်းလိမ့်လို့ကောင်းလိမ့်လို့ပေါ့ဗျာအဲ့လိုလည်းပဲဟိုတက်စီတော့လုံနေရတယ်ပေါ့နော်ပြန်ကောင်းမယ်ဒီဟို export import ဒီ colonial level သွားတော့လေအဲ့လိုပဲမျောလင်းတာပေါ့
ကိုဗစ်ရောဂါနဲ့လက်ရှိအကြအတဲတွေကြောင့်ကုန်တစ်တာတင်ရင်လုပ်ငန်းတွေထိခိုက်ကျဆင်းရတဲ့အတွက်လုပ်ငန်းရှင်တချို့ဆက်လက်လုံဆောင်နိုင်ခြင်းမရှိတော့သလိုတချို့လည်းရှိတဲ့မော်တော်ယာဉ်အစင်းရည်တွေကိုရှော့ချခဲ့ရပါတယ
်ကိုဗစ်နဲ့ဆက်အာနာသိမ့်မှုကြရက်တွေကြောင့်ပြည်တွင်းလုပ်ငန်းလေပတ်မှုတွေကျဆင်းလာတဲ့အကြောင်းကုစုံမှုကြောင့်တင်ပြခဲ့တာပါမကြခင်မှာထိုင်းဘက်ကသတင်းပေးပို့ချက်တပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်VOA ကိုစောင့်မျှော်နားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA American Band ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American Band နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အားရဒေတာနဲ့ကဘာတလွားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL 70B Asia Bin Juru channel 13 ဓမ္မမဟုတ် Timecom 6 Juru channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်း internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာမြန်မာစံတော်ချိန်မနက်
9時で、キロアス96ね、ライランミーター120、キロアス95がね、ライランミーター190、キロアス105がば、ちょろろ設備通るんでらဖြစ်ပါれ。あくดุริยะ場合、内外あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、あ、 င်းစားတဲ့ကိစ္စတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကောက်ယူသုံးသပ်လို့ရပါတယ်
။ဒါတော့မကြခင်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ထိုင်းဘက်ကပေးပို့တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြချင်ပါတယ်။ရွှေတိကန်ဒေသကလာတဲ့မူရစ်စေဝါတွေအဓိကဖြန့်ဖြူးနေတဲ့မူရစ်ဂိုင်းနဲ့မူရစ်စေဝါအမြောင်အများကိုဖမ်းမိခဲ့ကြောင်းထိုင်းဘုရင်တပ်မတော်ဒုဗိုလ်ချုပ်ကဒီရပိုင်းနဲ့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်။ထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ဗန်မအင်မြို့နယ်အတွင်းကနေတလုံးကိုဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာ ICE မူရစ်စေဝါကီလို400ခေတ္တမင်းမူရစ်ဆေးကီလို160စိတ်ကြွသေးပေါင်း38,000ကိုဖမ်းမိခဲ့တာပါထိုင်းပြည်တပ်မတော်ဒုဗိုလ်ချုပ်စံရန်လွန်မာကဥစားပြုလုပ်ခဲ့တဲ့မူရစ်ဆေးဝါတိုက်ဖြတ်ရေးသတင်းစာရှင်းလင်းပွဲမှာတော့အခုလိုထုတ်ပြန်ပြောဆိုသွားပါတယ
်
သူပြောသွားတဲ့အထဲမှာရွှေသတိကံဒေတာကလာတဲ့ ICE မူရစ်ဆေးဝါကီလို400နဲ့ခေတ္တမင်းမူရစ်ဆေးဝါကီလို160စိတ်ကြွသေးပြား38,000လို့ဖမ်းမိခဲ့ပြီးအယုဒ္ဓယာပြည်နယ်ကနေတဆင့်မူရစ်ဆေးဝါတွေကိုပြည်내အသီးသီးကိုဖြန့်ချီနေတာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ဖမ်းမိတဲ့မူရစ်ဆေးဝါတွေဟာကာလတန်ဖိုးဘတ်ဝင်3,000တထောင်ကျော်လောက်တန်ဖိုးရှိပါတယ်အခုဖမ်းမိတဲ့မူရစ်ဆေးဝါတွေဟာရွှေတိကံဒေတာအင်းနီနာချင်းနိုင်ငံတစ်ခုကနေဘူရစ်ကုံတဲ့တူကပို့လာတာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဘူရစ်ကိုင်းဝင်3ဦးနဲ့အတူသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေအိမ်ကားဘန်စာအုပ်12အုပ်ကိုသိမ်းဆည်းခဲ့ရမှာစုစုပေါင်းထိုင်းဘက်ဝင်185သန်းကျော်ကိုလည်းနိုင်ငံတော်အပိုင်ဖြစ်သိမ်းယူလိုက်ကြောင်းထုတ်ပြန်ခဲ့ပါတယ်။ရွှေတိကံဒေတာကဘူရစ်မောက်ကိုကိုင်းနေဟာဘူရစ်ဆေးဝါတွေကိုအရင်ကထက်ပိုထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းဘက်ကိုအလုံးရင်းနဲ့တည်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်စာမထုတ်ပြန်တဲ့မြန်မာနိုင်ငံဘိတ်ထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွေမှာဓာတ်ရုပ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစ်ဆေးဝါးတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်။ဒါအစိုးရအနေနဲ့တစ်နှစ်အတွင်းရွှေတိကံဒေတာထုတ်စိတ်ကြွစီပြားတန်းပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးမူရစ်တရားခံ642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းဘက်ဝင်တန်း600ကျော်ကိုနိုင်ငံတော်ပိုင်အဖြစ်သိမ်းယူနိုင်ခဲ့ကြောင်းထိုင်းမြောက်ပိုင်းမူရစ်နေနေတာဝန်ရှိသူတွေကမကြသေးခင်ကပဲသတင်းထုတ်ပြန်ခဲ့ပါရဲ့ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေအကြောင်းစူးစီးထားတဲ့ဒုအသံအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့ဒုခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါမယ်။ဒီအစီအစဉ်ကို Foundation UN ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မွန်ပြည်နယ်နဲ့ကရင်ပြည်နယ်က CDM ဝင်ထားတဲ့တိုင်းရင်းသားဖတာစကားတင်ဆက်ရဆရာမတွေဟာသူတို့လာစားဘာကြောင့်အကြောင်းကြားခြင်းမရှိဘဲလုံးဝဖျက်တောက်ထားတာလဲဆိုတာကိုသိချင်နေကြပါတယ်။ဒီဆောင်မကို Moon News Agency ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
มองพี่เนี่ยก็สุยาสาธิตเจ้าหนุ่มมาอารมณ์ลงนี่เลยตั้งยินดาบาดาเต็มในซาลาเปียเซียมชามารุฮาสุลัยนากาซาบีลาซามิอาโรบุโลเซียมาตะชูกะเปียวบาร์เลยกลัวแกมีเปล่าป้าเต่าต่อเราจะขอต่อช่วยอากุสุลาซามิอาราต้องลาชีดออกมาบ่เนาะไม่อยากได้เจ้าหนุ่มเลยบุดูมาปูปีเล่นเล่นมาเปียวบุเจ้าเอากาเลยตีชามาตีอูอากุโลยายังตัวปีมาเบ้ไม่อยากลงมาปีดาเบ้พี่เม จำไม่เป็นลมไปได้เลยพี่เชื่อไหมมองพี่เนี่ยตามพี่เสียมีเนี่ยปังอายุนี่สาเสียมาตัวพี่เบียทาร์บะเสียมากันนี่สาเสียมาลงนี่ละต้องให้ชีพี่พี่ไปเลยมองพี่เนี่ยนี่สาเสียเสียมาเลยฮะพี่แค่เรื่องนี้ก็เรื่องนี้อากูเนี่ยจังซาพูนเนี่ยส่งละอาทิตย์ละสายยาชีเข้าไปเลยโควิดตัดยาหลังพี่ทำมือด้วยเจ้าสุรายละมาเปลี่ยนเลยจังไปเลยยาเชิงยาซาบีรอละสามยาเราบุลุกเบียวไปเลย
แต่เลสต์ตัดไปมันก็กลายเป็นมันบาร์ฮัมเดย์คนอะไรนั่นก็ว่าได้ไงพี่โอ้ยไม่สวยโอ้ยเราอาฆาตกูรอยากชินเลยแต่ยินดีที่อยากเนี่ยแต่ถูกคุยยากชินเลยฉันรู้จะมาตัวลุฉันรู้เพียงว่าลุละสามยาดาต้องมีบ่เลยอากูก็ยอกาเจ้าเจ้าไปยาดาพี่เตอตัวละสารอเปตีเลย
ตามอยู่เสียมีเนี่ยเท่าพี่เตนี่กันยาตั้งยินดีป่าตาสกัดติงจับไปเลยเสียพี่ไป ยังก็ในซาลาปีเสียเสียมาเรื่อยกูจังเตยตาลาซาปีไปเลยแต่เป็นไหมกูเป็นกายโยกาจากจังไปทายาเรนทั้งนั้นเสียสุรินลาซาบีจังเรื่อยเปลี่ยนไปทับไปไหมจังเตปีกระเด็นอันตันลาซาปีนี่รับที่ไปตั้งยินดีได้รู้มากลิ้งเงยรู้มีเข็มบาราสกากูตั้งยาพูอัดด้วยยี่เวชเน่ทั้งเสียดงคุณิกาซาบีตั้งยังลงอันตันยันดานเน่ตั้งยินดีป่าดาเต็นเสียเสียมาเรื่อยกูขันอันทักเข้าไปเลย อาจารย์พี่นี่แหละตั้งยินดีรู้เนี่ยสั่งยีตัวแต่องสุวิโรเอเนดีสุยาเลทมาตั้งยินดีเยี่ยกับมติโกนทัศน์เช้าคุณิกเรียพ่อสีทวีนทัศน์คนทัศน์เชมาร์ตั้งยินดีป่าดาเต็นเสียเสมาเรียลาซาโกอริการิตาสิลอยเบคเฮวาร์เรอาณาตั้งยินดีนับไปมาร์ก็มติเยอะขังเงินละกันเลยยังจะนิวาร์เรในซาลาเปตั้งยินดีป่าดาเต็นเสียเรียมาตั้งใจเยอะกูติชินแอสซิสเต็มเนี่ยป่าดาสกัดเต็นลังกุติชาสุวิโรนำโยชีวาร์เร ตั้งใจเยอะกูติชินแอสซิสเต็นต์ด้วยการจะรอเชิงพี่จังเตยาราพี่ตั้งยาโกลีทางชี้ยาเจเน่ตลาดโกโก้ตั้งช่องทางยาชีบาร์เรลังกุติชารุยการรอตั้งเนี่ยกูจะใช้งานตั้งใจเป็นยาราพี่ตลาดโกต้องนั่งจับทักปะเป็นยาราพี่บาร์เรล่าสานี่เนี่ยมียาซาซามหกเบเมมียาลิมมีเดลูกเป็นพี่เนก้าเสียมาตะอุกับยาบาร์เรว่าแต่ก็ที่มันติปอกเผยเดี๋ยวสักขนาดก็ติปอกเผยเราไปเข้าวันนี้เลย
ซาฮาร์จังเพื่อนดีกูก็รอยาเมลูเทนี่เลยกูไปด่าเลยทีนั้นเราจะยาเมลูเทน่าปอแต่แกลูกลาซายาเมสุยเช่าช่างเลเลชิยาบ่เนาะกูก็รอแค่แค่พี่เดนี่กันยาเสียกันเลยแค่แค่รวยจะยงกันนี่ยาบาร์เลยน้ำอาจจะเป็นยี่ก็มาคงบนก็ไว้ละยี่ก็มา แล้วก็คนเมื่อกี้เนี่ยเย็นสุยาเลทการ์โรจะนอนรูดลูนี่ซาลาเปียสยาเรเลยลาซายาเลยสุรอคุเชยมาลูไรเลตีเดเลยกองสินเอาเวกาเลตเตลาซาเลไม่อยากบุสุรอซาวุเนียตัวแค่แค่พี่เดอเชกันเป็นยาอุซิธานากันเนี่ยออกัสลาหนึ่งเซชายันนี่มาเท่าแค่เรศายาการ์โรตั้งเดตจีเนปีเนริมาตาวันทันสังเนเรอเชกันจังเวกาตั้งยินดาปาตาเต็นเซียเซียมารุยแล้วอาขายันบังงูริโก ข้อยคุยคุยพี่จังอาจารย์มีมีจากเซลล์ตะวันทั้งสองเชื่อมชีเรเซียเซียมารุยเล่าอาขาบูชางวยปนางวยจับตันเปล่าง่ายอาชิสตองตันลีเต็งจ้าโกตั้งสัญญาปีนี้ฐานะมันยงจับรีกับยันเลยยกเต็งไล่เดลุทบยันทาบาร์เรสังละกระยานในซาลาเปียเซียรุยเอซิงกูเก้าเคบาร์เรในซาลาเปียเซียเซียมารุยฮะจังเต็มมาดาลาซายาราพิเตอร์จ้าจังพุยเชิงซิงเก้ายามามาปาชีเรตเวบูชางเดลาซารุยพียงยกเต็งกับพิเตลุ
แต่ยินดีอยากกลับมาตีวินหางตะอุ่ยเปียวเปียเฉยอยากตีอะไรเมื่อเช้าเราเข้ากันมือก็เลยเข้าใจมือต้องงอจะห้องนอกอะเออไม่เห็นเราเข้ากันหัวตอนเราเสียงเก่าเดือดสุดอะจะมาเรื่องมันตีวมาลุเสียงเก่าเดือดสุดอะเลยตีจะมันตีวแต่แกรู้จังมันจะรู้ล่าสั่งมันเปียวสวยเช่าลาไปเนี่ยไม่เอาเลยคุยจะรอเช่าลาไปงานยาปีรอมาเพื่ออะไรก็สุรอภาษาเลยเราไม่ตีวล่าสายยาสั่งขันทายาเด็กกินปีเนี่ยก็เกรงอยู่เนี่ยก็เสียมาตะอุ่ยเปียวเปียทาราบะ เมื่อมาในงานก็อาชีพการพิญญาเสียเสียมาตะชูหาอาณาเชนเล่เอามาเอาลงเล่าเชนเล่ตัวเจ้า CDM เล่าเข้าใจบาร์เร่อดีเสียเสียมารุยหาเอาลงยันนาขันยาบีลาซาเล่ไม่ยารอบาบู
ဆေးအနာတိမ်ပြီးတဲ့နောက်မွန်ပြည်နယ်ရှိအစိုးရအကြောင်းတွေမှာတိုင်းရင်းသားစာပေတင်ကြားနေတဲ့ဆရာဆရာမတွေရဲ့စည်းရုံးကိုကောက်ယူခဲ့ပေမဲ့အနှဲငယ်သာရရှိပြီးကျန်တဲ့ဆရာဆရာမတွေစည်းရုံးဝင်တဲ့အတွက်ကြောင့်အဲ့ဒီကျန်ရှိနေတဲ့ဆရာဆရာမတွေကိုအကြမ်းမဖက်အနာဖီဆန်ရေလှောက်ရှာမှုCDM မှာပါဝင်ပတ်သက်နေတဲ့ဆိုပြီးလဆာထုတ်မပေးဘူးလို့ပညာရေးအတိုင်းဝိုင်းနဲ့နှိစက်သူ
မှန်တိုင်းပြောရမယ်ဆိုရင်စီးရင်ကောက်တယ်ဆိုတာကျွန်တော်တို့မသိဘူးဘာလို့ဒီလိုဖြစ်တာလဲဘလို့ကြောက်လက်စာမပေးတာလဲကျွန်တော်တို့ကိုပြောတည်တယ်အခုဟာကနိုင်ငံရေးကြောက်လားယောဂါကြောက်မရတာလားကျွန်တော်တို့လည်းဘာမှမသိရဘူး
တနင်္ဂနွေလောက်အတိုင်းအတာနဲ့တိုင်းရင်းသားပါတာတင်ဆရာဆရာမ2000ကျော်ရှိပါတယ်တနင်္ဂနွေလောက်အတိုင်းအတာနဲ့လက်စာမရရှိသေးတဲ့လိဇာလာပေးဆရာဆရာမဘယ်လောက်ရှိလဲဆိုတဲ့အချက်အလက်ကိုရရှိနိုင်ဖို့ခက်ခဲပါတယ်မွန်ပြည်နယ်အတွင်းမှာတော့လက်စာမရရှိသေးတဲ့နေဇာလာပေးဆရာဆရာမရှိရဝန်းကျင်ရှိပါတယ်လက်တလုံးမှာတော့ဆရာဆရာမတွေဟာတက်ဆိုင်ရာကျောင်းအုပ်ဆရာဆရာမတွေကိုမေးမြန်းပြီးတက်ဆိုင်ရာကျောင်းအုပ်တွေကမဖြေပေးနိုင်ရကြောင့်ပညာရေးမှုအသည့်တက်ရောက်မေးမြန်းခဲ့ပါတယ်ပညာရေးမှုကလည်းတိကျတဲ့အဖြေပေးတာမျိုးမရှိပါဘူး။ဒုတန်ကအဆိုပါကိစ္စနဲ့ပတ်သက်ပြီးတော့တိကျမင်းမြန်ဖို့ပညာရေးမှုထံဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူး။ဆရာဆရာမတွေဟာအခက်အခဲတွေကိုဘသူကိုတိုင်ရမှန်းမသိနေပါဘူး။အဲ့လိုတိုင်ကြားဖို့အခက်ခဲနေတာနဲ့ပတ်သက်ပြီးနှိမ့်စားဆရာဆရာမတွေအရေးကိုလိုက်လံဆောင်ရွက်ဖြစ်သူကျောင်းဆရာဦးဝေဖြူအောင်ကတော့
ဘယ်လိုမျိုးတိုင်ရမလဲဆိုတော့သူတို့တိုင်ဖို့ကသူတို့အတွက်အဲ့ဒီလမ်းမမရတဲ့ကိစ္စကိုတိုင်ဖို့အတွက်ကလေဟိုသူတို့ဘယ်ဌာနကဥမာတော့သူတို့ဒီတိုင်းစာပေစင်တိုင်းလာရေးဝန်ကြီးဌာနကလာအုပ်စီဟိုဦးစီးနေတာလားပညာရေးဦးစီးနေတာလားကိုသူတို့ဟိုတက်တက်ကွက်ကွက်မသိတာအဲပညာဟိုတိုင်းလာရေးဦးစီးဌာနကိုတိုင်းရင်လည်းပဲဘာမှမလုပ်ပြနိုင်ပညာရေးကိုတိုင်းရင်လည်းဘာမှမလုပ်ပြနိုင်ဘူးအဲ့လိုမျိုးအနေအထားမျိုးတွေရှိတယ်သူတို့မှာအရင်တော့ကတော့ပြည်သူတွေသူတို့တွေဒီနေသားလာပေးတွေနဲ့ခံစားဖို့လည်းပတ်သက်ပြီးတော့ပြည်သူတွေတက်လို့ရှိရင်ကျွန်တော်တို့ကဒီဒီလူခွင့်ရေးကော်မရှင်ပေါ့နော်လူခွင့်ရေးကော်မရှင်နောက်ပြီးတော့ဒီနောက်တစ်ခါကျတော့ဒီပညာရေးမြင့်တင်မှုကော်မတီတို့အဲဒါလည်းဒီကော်မတီကိုတွားပြီးတော့တိုင်းစာပေတဲ့အဲတိုင်းစာပေတဲ့ဦးစီးဟာတွေကိုတွားပြီးတော့တရားလို့ရတယ်တရားလို့ရခုအာဏာသိမ်းပြီးတော့တော့ဘယ်ဟိုတရားမှန်းကိုမသိတဲ့အနေအထားမျိုးရှိနေတာပေါ့နော
်အကြမ်းဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးမွန်ပြည်နယ်ဆယ်မြို့နယ်မှာရှိတဲ့အခြေခံကျောင်းကဆရာဆရာမပေါင်း3000ကျော်တာဝန်မှရာယီရပ်ဆိုင်ခံထားရပါတယ်အခုတိုင်းရင်းသားစာပေတင်ကြနေတဲ့ဆရာဆရာမတွေကတော့ CDM မှာမပါဝင်ပဲပုံမှန်ရရှိနေတဲ့လက်စာကိုရုတ်တရက်မရရှိတော့တာဖြစ်ပါတယ်တို့အတန်းနဲ့စကားပြောဖြစ်ခဲ့တဲ့ဆရာမကတော့အဖြေကိုလိုချင်နေပါတယ်
ไอ้ป
่าฮับโบ CDI ฮะอุ้ยมาถอดอ่ะก็ไม่ไม่รู้เนาะเพราะว่าไปมาแล้วไม่ได้ก็ลาสาก็เมียๆซะๆไม่เข้าเป็นแม้โกยละก็สรเอาฉิ่งแต่หม่อนนี่มิได้ปอนเนาะไม่ย่าเห็นเลยบาลุไม่ย่าเลยป่วนๆเล่นๆติ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ရှင်းနေမယ်လို့ဒုတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နမေတွေကိုမဟောပြချပါဘူး။ဒုတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုတန်အစီအစဉ်ကိုနားဆင်ကြရပြီးအခုတခါတော့စနေညဇကားဝိုင်းဆွေးနွေးခန်းကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီခင်ဗျာ။ဒီတစ်ပတ်မှာတော့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကဆွဲထားတဲ့အမှုအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းထွက်ဆိုချက်တွေပြီးတော့တခါဒေါက်စုကိုယ်တိုင်ပုံမှန်905ခါခွေဆွဲချက်အတွက်ကိုယ်တိုင်တက်တည်အဖြစ်ထွက်ဆိုမဲ့အခြေအနေဒါတွေကိုဒီလူအခွင့်အရေးရှိနေဦးမင်းလွင်ဦးနဲ့မန်းအင်ဂျင်နီယာတို့မေးမြန်းဆွေးနွေးထားကြပါတယ်ခင်ဗျာ
မင်္ဂလာပါဦးမင်းလွင်ဦးရှင
့်မင်္ဂလာပါဗျာ
ဟုတ်ကဲ့ဦးမင်းလူကြီးအခုဒီဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုနဲ့ဟိုပတ်သက်ပြီးတော့ဦးမင်းလူကိုကျမတို့အဓိကမေးချင်တာကအခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုသူတို့အာဂရိလိုက်စားမှုနဲ့ဆွဲချက်မှာအရင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုပေါ့နော်စစ်ကောင်စီဘက်ကတပ်တွေအနေနဲ့သူတို့တင်ပြခဲ့တယ်ပေါ့နော်နောက်ပြီးတော့ဦးဖြိုးမင်းသိန်းကိုယ်တိုင်ကလည်းဟိုထွက်ဆိုတယ်အဲ့တော့ဒေါက်ဆန်းစုကြည်ကဒီဦးဖြိုးမင်းသိန်းထွက်ဆိုတဲ့အချက်တွေနဲ့ပတ်သက်လို့လည်းခိုင်လုံမှုမရှိဘူးအခြေမြစ်မရှိဘူးဆိုပြီးတော့သူ့ကြိုးဆောင်ရှေ့နေနေတဲ့တွေ့ဆုံတဲ့အခါမှာလည်းဒေါက်ဆန်းစုကြည်ကသူ့အမြင်ကိုသူ့သဘောထားကိုတုံ့ပြန်ပြောဆိုထားရလဲရှိတော့ဒါပေမဲ့စစ်ကောင်စီဘက်ကသူတို့ဒီဒေါက်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ဒီအာဂရိလိုက်စားမှုဆိုတဲ့ဆွဲချက်မှာဦးဖြိုးမင်းသိန်းရဲ့ထွက်ဆိုချက်တွေဟာဘယ်လောက်ထိ အရေးကြီးလဲရှင
်ဟုတ်ကဲ့ပါဒီမှုနဲ့ပတ်သက်ပြီးတော့ပထမဆုံးပြောရမယ်ဆိုလို့ရှိရင်ပုံမှန်55အကကြီးဟာနိုင်ငံရေးအာဏာရယူထားစဉ်ကာလမှာကျူးလွန်တဲ့ပြစ်မှုတွေအတွက်အရေးယူနိုင်အောင်ကြီးွယ်ပြသန်းလာတာဖြစ်တယ်အဲ့ဒီလိုမျိုးအရေးယူနိုင်ဖို့ရန်ပထမအဦးဆုံးနိုင်ငံတော်သမ္မတရဲ့တရားညွှန်ကြားမှုရှိရင်တရားစွဲနိုင်တယ်သို့မဟုတ်နိုင်ငံရေးအာဏာရယူထားတဲ့ကာလဖြစ်တဲ့အတွက်ပြည်သူ့လွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်နဲ့တရားစွဲမယ်ဆိုရင်တရားစွဲလို့ရတယ်နံပါတ်3ချက်အနေနဲ့ကတော့နိနာသူတယောက်ကနေပြီးတော့ရေကောက်နိနာသူတယောက်ကနေပြီးတော့အာဂရိလိုက်တောင်းတိုက်ပြရေးကော်မရှင်ကိုတန်ကြားလို့ရှိရင်အရေးယူနိုင်တယ်ဆိုတဲ့ပြဋ္ဌာန်းချက်ရှိတာကိုကျွန်တော်တွေ့ရတယ်အခုမှုမှာနိုင်ငံတော်သမ္မတရဲ့တရားညွှန်ကြားမှုလည်းမရှိဘူးပြည်သူ့လွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်လည်းမရှိဘဲနဲ့ယခုလိုဆွဲဆိုထားတဲ့ကိစ္စကအစကတည်းကပဲမှားယူပြီးတော့ဆွဲဆိုထားတဲ့ဆွဲဆိုမှုဖြစ်တယ်လို့ပထမအဆုံးအနေနဲ့ကျွန်တော်ပြောချင်ပါတယ်နောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီကိုဖြိုမင်းတိုင်းအနေနဲ့တရားရုံးမှာလာရောက်ထွက်ဆိုသွားတဲ့ကိစ္စရတဲ့နဲ့ပတ်သက်ပြီးတော့တုံ့တမယ်ဆိုလို့ရှိရင်ကိုဖြိုမင်းသိန်းဟာယခုချိန်အထိအာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုကိုဖြိုမင်းသိန်းရဲ့ဇနီးနှစ်ဦးဖြစ်တဲ့သူနှစ်ဦးစလုံးအဖမ်းဆီးခံရတာဖြစ်တယ်။ဒါကြောင့်အာဏာပိုင်တွေရဲ့စီမံခန့်ခွဲမှုအောက်မှာရှိနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကတိပေးခြင်း၊ချင်းချောက်ခြင်း၊ပေးဆောင်ပြောင်းခြင်းစတဲ့ကိစ္စတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကောက်ယူသုံးသပ်လို့ရပါတယ်။အဲ့တော့ဒီလိုမျိုးအခြေအနေမှာတရားရုံးမှာလာပြီးတော့တရားလိုပြတဲ့တဲ့အနေနဲ့လာရောက်ထွက်ဆိုတဲ့ကိစ္စမှာလည်းမိမိရဲ့လွတ်လပ်တဲ့သဘောဆန္ဒအတိုင်းမဟုတ်ပဲနဲ့အစိုးရပြောသလိုပေါ့လေကတိပေးခြင်းပြေဆောင်ပြောင်းခြင်းချင်းချောက်ခြင်းစားတဲ့အခက်အခဲတွေကြားထဲကနေပြီးတော့လာရောက်ရင်ဆိုင်ဖြစ်ရှင်းနေရတာဖြစ်တဲ့အတွက်လွတ်လပ်တဲ့တဲ့တဲ့ထွက်ဆိုချက်မဟုတ်ဘူးလို့ကျွန်တော်တို့တုံ့ပြန်လို့ရတယ်နောက်ပြီးတော့တခါဒီကိုဖြိုးမင်းသိန်းတယောက်တည်းရဲ့စက်တင်ထွက်ချက်ပေါ်မှာမူတည်ပြီးတော့လေဒီမှုကိုအပြစ်ပေးအရေးယူနိုင်လို့မရနိုင်ပါဘူးကိုဖြိုးမင်းသိန်းကိုထောက်ခံတဲ့ထောက်ခံတဲ့တည်းလိုပါသေးတယ်တော့အဲ့တော့ထောက်ခံတဲ့တည်းအနေနဲ့တင်ပြထားတာတွေရှိမရှိဆိုတာတော့ကျွန်တော်တို့မသိရသေးပါဘူးကိုဖြိုးမင်းသိန်းကိုယ်တိုင်ကကျန်းမာရေးမကောင်းတဲ့သူဖြစ်တယ်ကိုဗစ်ရောဂါနေပြီးတော့ပြန်လည်ပြီးတော့ကောင်းလာကစားအခြေအနေမျိုးဖြစ်တဲ့အတွက်သူ့ရဲ့တက်တည်ထွက်ချက်တွေပေါ်မှာကျွန်တော်တို့အကုန်လုံးမှန်နေလို့ယူဆလို့မရတဲ့အခြေအနေဖြစ်တယ်ဆိုတာကိုတက်တည်ကောင်ဦးတွေမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့တိုက်ဆိုင်မင်းများလိုက်လို့ရှိရင်ပေါ်ပေါက်လာမယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
။ဦးမင်းလွေဦးထောက်ပြသွားတဲ့ဒီဦးဖြိုးမင်းသိန်းရဲ့ထွက်ဆိုချက်တွေဟာဟိုလွတ်လပ်တဲ့ထွက်ဆိုချက်မျိုးမဟုတ်ဘူးဆိုတာရောဘာကြောင့်တုံ့တက်လို့ရလဲရှင်။
ဘာကြောင့်သုံးသပ်လို့ရလဲဆိုလို့ရှိရင်ဖြိုးမင်းသိန်းကအခုချိန်ဒီအာဏာပိုင်တွေရဲ့ထိန်းချုပ်ထားတဲ့နေရာမှာပဲနေနေရဆဲဖြစ်တယ်။တရားရုံးမှာတက်တည်ထွက်ပြီးတော့အိမ်ကိုလွတ်လပ်လပ်ပြန်သွားအောင်အခြေအနေမျိုးမရှိသေးဘူး။အဲ့တော့တရားရုံးမှာငကိုကပြောထားတဲ့ကတိပေးထားတဲ့အတိုင်းသွေးဆောင်ဖျောင်းထားတဲ့အတိုင်းချင်းချောက်ထားတဲ့အတိုင်းမထွက်ဆိုဘူးဆိုလို့ရှိရင်အသက်အန္တရာယ်ကိုတော့၎င်း၊ကျန်းမာရေးထိခိုက်မှုကိုတော့၎င်း၊ရင်ဆိုင်ကြုံတွေ့ရနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကလွတ်လပ်တဲ့တက်တေကံတက်တေထွက်ချက်မဟုတ်ဘူးလို့ကျွန်တော်တို့ကတက်တေကံဥပဒေအရပြောရခြင်းဖြစ်ပါလေခင
်ဗျ။ဒေါ်ဆန်းစုကြည်ကိုအခုလို့ဒီအာဂတိလိုက်စားမှုဆိုတဲ့ဆွဲချက်အပါဝင်ပေါ့နော်။တခြားဒီဆွဲချက်တွေနဲ့အခုတရားရုံးတင်စစ်ဆေးတာဖမ်းဆီးထိန်းသိမ်းထားတဲ့အဲဒီစစ်ကောင်စီရဲ့လုပ်ရက်ပေါ့လေ။အဲ့ဒီအပိုင်းမှာဆိုလို့ရှိရင်တကယ်တမ်းကျတော့ပြစ်မှုကျူးလွန်တာထက်ကိုဒေါက်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်တဲ့လုံးဝဝင်လို့မရအောင်ပေါ့နော်စစ်ကောင်စီဘက်ကအထူးသဖြင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဟိုရည်ရွယ်တယ်ဆိုပြီးတော့မြမကြီးတုံးသက်သူတွေကလေးလာသူတွေကသူတို့တုံးသက်ကြရယ်ပေါ့နော်ဆိုတော့အဲ့တော့ဦးမင်းလွင်ဦးကအခုဒေါက်ဆန်းစုကြည်ရဲ့ဆွဲချက်တွေပေါ့နော်အထူးသဖြင့်တကယ်ကြီးလေးတဲ့ဆွဲချက်တွေနဲ့ပတ်သက်လို့ဦးမင်းလွင်ဦးဘယ်လိုတုံ့တက်မိလဲရှင
်မှန်ပါတယ်ဒေါက်တာဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်ထဲမှာပြန်ဝင်လို့မရတော့အောင်ရာဇဝတ်ပြစ်မှုတွေရောနောက်ပြီးနိုင်ငံတော်လက်ဝဲချက်ပေါက်ကြားမှုအဲ့ဥပဒေနောက်အဂတိလိုက်စားမှုတက်ပြည့်ရေးအဲ့ဥပဒေနှစ်ရှည်ချောင်းတန်းနေပြီးနိုင်တဲ့ပြစ်မှုတွေနဲ့တရားဆွဲဆိုထားတာဖြစ်တယ်။အမြင့်ဆုံးပြစ်ဒဏ်တွေတိုင်းသာကြားခံရမယ်ဆိုလို့ရှိရင်နှစ်တရားနီးပါးကြားခံရမယ်အခြေအနေမျိုးဖြစ်တဲ့အတိုင်းသာဖြစ်တယ်။အဲ့တော့ကဒေါက်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်ထဲကနေလုံးဝပြောင်းဝင်လို့မရအောင်ပြည်သူလူထုတွေအနေနဲ့အကြီးညိုပြတ်သွားအောင် Now we don't can Nanganagaga Navy or Tingao Tema Pit or Ao Sikon Zibaga Navy or Siman Sovereign Lewis and all of Yoshi Market.
A cool solution ye. Two sweetare to the pin Poma Nayanga, Kaguine, Patalushin ye. O Tate, Tramedi, Lucinio. သူတို့ရုံးကိုမတင်တော့ပဲရုံးကိုမတင်တော့ပဲနဲ့ပေါ့နော်ဒေါက်ဆန်းစုကြည်ကသူကိုယ်တိုင်ထွက်ဆိုမယ်နောက်အလားတူပဲသမရဦးမြင့်မြင့်ကလည်းသူကိုယ်တိုင်ထွက်ဆိုမယ်နေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်ကလည်းသူတို့ကိုယ်တိုင်တက်တည်ဖြစ်ထွက်ဆိုမယ်ဆိုတော့အဲ့ဒါကရောဟိုဘလို့ပုံစံမျိုးလဲရှင်ဒီပုံမှန်900ကဟိုခါခွေးနဲ့ပတ်သက်တဲ့ကိစ္စမှာပေါ့နော်ပုံမှန်
900ခါဝင်းနဲ့ရေးယူထားတာဖြစ်တယ်အဲ့တော့900ခါဝင်းနဲ့စွဲချက်တင်တာပြီးပြီဆိုလို့ရှိရင်တော့တရားခံဖြစ်တတ်မှတ်ထားတာဖြစ်တဲ့အတွက်တရားခံကိုယ်တိုင်တော်၎င်းတရားခံဘက်ကနေထောက်ခံထွက်ဆိုမဲ့တက်သေးတော်၎င်းတင်ပြနိုင်တဲ့အခွင့်အရေးရှိပါတယ်အဲ့တော့ဒေါက်ယခုမှတော့ဒေါက်ဆန်းစုကြည်ရဲ့သမရအီးဦးဝင်းမြင့်ရဲ့
ညို့တော်ဝင်ဒေါက်တာမျိုးအောင်ရေကကိုယ်တိုင်တက်တည်ဖြစ်စစ်ခံပြီးတော့ထွက်ဆိုမယ်နောက်ထပ်တက်တည်တွေတင်ပြနိုင်တင်ပြဖို့ဆန္ဒမရှိဘူးလို့ကျွန်တော်တို့သိရပါတယ်အဲ့တော့ဆန္ဒမရှိဘူးဆိုတာလည်းဒေါက်ဆန်းစုကြည်ဘက်ကတော့၎င်းသမ္မတဦးဝင်းမြင့်ဘက်ကတော့၎င်းဒေါက်တာမျိုးအောင်ဘက်ကတော့၎င်းထောက်ခံပြီးတော့တက်တည်ထွက်ဆိုမယ်သူတွေရဲ့လုံခြုံရေးအရာအခြေအနေရရကိုတုံ့တက်ပြီ ဒီလိုနေတိုင်းရုံးတင်စစ်ဆေးတဲ့အတွက်ပေါ့နော်သူအနေနဲ့လည်းအဲကျမကြီးအရာရောဘာရောပေါ့နော်ဒီနေတိုင်းလောက်တာထက်ကိုဟိုပေါ့နော်အချိန်ချပြီးတော့ရက်ချပြီးတော့ပြုလုပ်ပေးပါဆိုပြီးတော့လည်းရှင်းနေရတဲ့စင်တရားရုံးကိုတင်ပြထားရတဲ့ရှိတဲ့ခါကြတော့အခုဒီတရားရုံးဒေါက်ဆန်စုကြည်အမှုကိုအဲ့လိုပေါ့ဒီလောက်မြန်မြန်ဆန်ဆန်ဖြစ်အောင်ဒီလိုနေစဉ်ရက်ဆက်ရုံးထုတ်ပြီးစစ်ဆေးနေ
ဒီလိုတခါတဘာဝဘေးရန်ဒီစီမံခန့်ခွဲအုပ်တွေစတဲ့ပြမှုတွေကအမှားအဖြစ်အယုံမှာစွတ်စွဲမယ်တရားစစ်ဆေးစီရင်မယ်ဆိုလို့ရှိရင်ရပောင်းတရားစစ်ဆေးပေါ့နော်ကျွန်တော်တို့ရုံးစီမံခန့်ခွဲမှုအစီအစဉ်ရကုမန်နေဂျမန့်ပရိုဂရမ်လို့ခေါ်တဲ့အစီအစဉ်ရရပောင်းတရားစစ်ဆေးအတွင်းမှာစစ်ဆေးစီရင်ပြီးပြီးအောင်စီမံဆောင်ရမယ်လို့ပထမဆုံးဆုံးဖြတ်ထားတယ်လို့ကျွန်တော်သိရပါတယ်။ အဲ့တော့ဒီအမှုတွေကတာမန်ရိုးရှင်းတဲ့အမှုတွေဖြစ်တဲ့အတွက်ရပောင်းတရားရှိစေမတိုင်ခင်မှာအပြီးစစ်နိုင်အောင်ယခုလိုမျိုးအမှုတွေလည်းနေသွားအောင်ဒေါအောင်ဆန်းစုကြည်တို့သမရဝင်းမြင့်တို့မြို့တော်ဝင်ဦးမျိုးအောင်တို့ကနေပြီးတော့တက်တယ်တင်ပြနိုင်ခြင်းတက်တယ်တင်ပြခြင်းမရှိတော့ဘဲနဲ့အမြန်ပြီးစီးအောင်စီမံဆောင်ရွက်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်။နောက်တစ်ခါဒေါအောင်ဆန်းစုကြည်ရဲ့ကျ ကောင်းမှုရဲ့အသက်အရွယ်အပြင်လည်းကြီးမြင့်နေတဲ့လူဖြစ်တယ်။စားတဲ့ကျမကြီးဆိုင်ရာအကြောင်းပြချက်တွေနဲ့ဒီနှစ်ပတ်တကာရုံးချင်းချိန်မှုအတွက်ကိုစီမံပေးဖို့တရားရုံးကိုလျှောက်ထားတဲ့လို့လည်းကျွန်တော်သိရပါတယ်။တမန်အဖြစ်ဆိုရင်တော့တရားရုံးကဒီလိုကိစ္စရမျိုးတွေမှာဂျမန်ကြီးတပတ်ပေါ့နော်အဲဒီလိုမျိုးနှစ်ပတ်တကာစစ်ဆေးတဲ့မှုတွေဖြစ်ကြောင်းလည်းပြီးတော့စစ်ဆေးစီရင်နိုင်နေ
ကိစ္စဖြစ်တဲ့အတွက်တရားရုံးကလည်းရောလိမ့်မယ်လို့ကျွန်တော်တို့ထင်မြင်ဆိုပါတယ်ခင်ဗျ။ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းကတော့အခုဒီဒေါ်ဆန်စုကြည်ကသူအရင်သူဥဆောင်တဲ့အစိုးရလက်ထက်တုန်းကလည်းအလားတူဒီတရားစီရင်မှုတွေပေါ့နော်ရှိခဲ့ရတယ်ဥပမာဆိုရင်ဒီရိုက်တာသတင်းတောက် ကိုဝါလုံးလို့ပေါ့နော်အသူတို့အမှုတွေနောက်ဒီဗစ်တိုးရီယာနေပြည်တော်ကဒီဗစ်တိုးရီယာအမှုဆိုလို့ရှင်လဲပေါ့နော်ဒါဒီလိုတရားစီရင်ရေးမှာမမျှတဘူးမျှတမှုမရှိဘူးဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရပါတယ်ပေါ့နော်ဒေါန်ဆန်းစုသူ့ဆိုရလက်ထက်တော့အခုသူကိုယ်တိုင်ဒီလိုတရားရုံးမှာဒီရင်ဆိုင်ရတဲ့အခါကျတော့ဥပဒေရေးရာကိုဟိုတုံ့တက်နေတဲ့သူတွေအနေနဲ့ကြတော့သူကိုယ်တိုင်ဒီလိုအခြေအနေကိုပြန်ပြီးရောရင်ဆိုင်နေရတဲ့အနေအထားကိုဘယ်လိုတုံ့တက်လဲရှင
်ဒေါန်ဆန်းစုကြီး NLD ပါတီအာဏာရစဉ်ကာလပေါ့နော်ကာလတုန်းကကျွန်တော်တို့ဒီနိုင်ငံတော်ရဲ့အာဏာကိုပိုင်းခြားထားတဲ့၃ရပ်ပေါ့နော်စီမံခန့်ခွဲမှုအာဏာဥပဒေပြည်ရေးအာဏာတရားစီရင်ရေးအာဏာစားတဲ့အာဏာကြီး၃ရပ်ကိုကင်းကင်းရှင်းရှင်းဖြစ်အောင်စီမံဆောင်ရွက်ထားတာကျွန်တော်တွေ့ရတယ်။တရားစီရင်ဘိုင်းအနေနဲ့လည်းတရားစီရင်ကိုလွတ်လပ်တဲ့တရားစီရင်စနစ်ဖြစ်စီမံဆောင်ရွက်ဖို့အတွက်အုပ်ချုပ်ရေးဌာနကလည်းအုပ်ချုပ်ရေးဘိုင်းကနေပြီးတော့ခွင့်ပြုထားတာတွေ့ရတယ်။ဝင်ရောက်ဆက်သွယ်ခြင်းမရှိဘူး။ဥရေပြည်ဝေးခဏနေပြီးတော့လေတရားစီရင်ဖို့ဝင်ရောက်ဆက်ကတာမျိုးမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဒါကြောင့်လည်းအစိုးရပြောတယ်ကိုဝါလုံးတို့ကိစ္စတွေနောက်ပြီးတော့ဗစ်တိုးရီယာတို့အမှုတွေမှာတရားရုံးရဲ့စီမံခန့်ခွဲမှုတရားရုံးရဲ့ဥပဒေပေါ်အဓိပ္ပာယ်ဖွင့်ဆိုမှုတွေလွဲမှားနေတယ်ဆိုတာတွေကိုသိတော်လည်းပဲနိုင်ငံတော်အုပ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆက်ကခြင်းမပြုခဲ့ဘူးလို့ကျွန်တော်တို့ကတော့ဒီတိုင်းပဲသဘောရပါတယ်။နောက်ပြီးတော့ကဒေါ်ဆန်းစုကြည်ကအစိုးရအဖြစ်အာဏာရယူစဉ်ကာလမှာပြောခဲ့တာတွေရှိပါတယ်။ပြီးခဲ့တာတွေပြီးပြီးရှေ့ဆက်ပြီးတော့မဖြစ်အောင်ပဲကောင်းအောင်ကြိုးစားဖို့လိုတယ်။သူ့လက်ထက်မှာနောက်ကျောင်းပြန်ပြီးတော့တရားစွဲဆိုတဲ့ကိစ္စရတယ်မလုပ်ဘူးဆိုတဲ့ကြိုးစကားလည်းကျွန်တော်တို့အမှားရပါတယ်။အဲ့ဒါတွေကြောင့်ပဲဒေါ်ဆန်းစုကြည်လက်ထက်မှာရခိုင်လုံးကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုနောက်ကျောင်းပြန်ပြီးတော့အရေးမယူဘဲနဲ့လွတ်ထားရတဲ့အခြေအနေမျိုးတွေလည်းရှိတယ်လို့ကျွန်တော်တို့တွေ့ရပါတယ်။အခုရင်ဆိုင်ကြုံတွေ့ရတဲ့အခါမှာတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကမြန်မာနိုင်ငံရဲ့တရားစီရင်စနစ်ဘလောက်ယိုယွင်းပျက်စီးနေပါပြီဆိုတာကိုတက်တည်ပြနိုင်ဖို့အတွက်ရင်ဆိုင်ဖြည့်ရှင်းတယ်လို့ပဲကျွန်တော်အနေနဲ့မှတ်ချက်ပြုချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒါကတော့နော်ဝေးခြေဆိုင်လူခွင်ဆိုင်ရာရှေ့နေဦးမင်းလွင်ကိုဆက်သွယ်မေးမြန်းခဲ့တာပါ။ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ဦးမင်းလွင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ
်။စနေညသကဝိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာပြင်မှာဖြစ်ပျက်နေတဲ့ထူးခြားသတင်းတွေကိုပေးပို့လိုတယ်။ဒါမှမဟုတ်လည်း VOR မှာမြစ်တာလက်ဆောင်တေးသချင်းတောင်းညင်နေဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
် African Afghan ဘူဘန်ရဲ့အရင်ငွေတွေပေါ်မှာ American ကနေထိန်းချုပ်ထားတာကိုဖယ်ရှားပေးဖို့အတွက်တာလီဘန်တွေကတောင်းဆိုလိုက်ပါတယ်အောက်တိုဘာလမှာ American တပ်တွေရုတ်သိမ်းချိန်မှာ Afghan ကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေနဲ့ American တို့ကြားနောက်ဖက်အခြေခံအရာရှိတွေကာတာမှာပထမဆုံးချိန်ဖြစ်တဲ့လူကိုယ်ရိုင်းထွတ်ဆောင်မှာအခုလိုတောင်းဆိုလိုက်တာပါအမေရိကန်ကအာဖဂန်ဗဟိုဘာမအနှံထားတဲ့ဘီလီယံနဲ့ချီတဲ့အရန်ငွေတွေကိုတော့အာဖဂန်နိုင်ငံကိုတာလီဘန်တွေတိမ့်ပိုက်လိုက်ခြင်းကစပြီးအမေရိကန်အစိုးရကထိန်းချုပ်လိုက်တာဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးပေါ်မှာဆန်းသတ်မှုအဖြစ်နဲ့အမေရိကန်ကရှုမြင်ထားတဲ့ထိုင်းနိုင်ငံကုန်သွယ်ရေးအရာရှိတွေရဲ့ဆွေးနွေးပွဲမှာအခွန်စည်းကြမှုတွေကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့တယ်လို့တရုတ်ဘက်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ American ကုန်သွယ်ဆိုင်ရာအထူးကိုယ်စားလှယ် Catherine Tai နဲ့တရုတ်ဒုတိယဝန်ကြီးချုပ် Liu Hiro online ကနေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သမ္မတဟောင်း Donald Trump လက်ထက်ကနှစ်နိုင်ငံကုန်သွယ်ဆိုင်ရာညှိနှိုင်းမှုပထမအဆင့်ရတရုတ်ဘက်ကလိုက်နိုင်ရမယ့်ဂရုတွေအတိုင်းဆောင်ရွက်ဖို့နဲ့ပုံမှန်လင်းလင်းဆွေးနွေးလိုကြောင်း American ကုန်သွယ်ကိုယ်စားလှယ်ကတနင်္လာနေ့ကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတောက်ကြံနေအခုလိုတွေ့ဆုံကြတာဖြစ်ပါတယ်။ထိုင်ဝမ်ရဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုနိုင်ငံတကာမိဖက်တွေနဲ့တူထိန်းသိမ်းစောင့်ရှောက်သွားမယ်လို့ထိုင်ဝမ်သမ္မတဆိုင်ဝင်ဝမ်ကလေရက်အခြေဆိုင်စခန်းမှာလုပ်တဲ့အမျိုးသားနဲ့အကျိုးအခံပွဲမှာကတိပြုပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံကနာမည်ကျော်ဘိုင်ယုစစ်သတင်းထောက်စုကိုအတွက်ဒီနှစ်2021ခုနှစ်မှာပထမစုကိုနယူးယောက်တိုင်းစ်သတင်းစာကမြန်မာဓာတ်ပုံသတင်းထောက်ကိုချိန်နှက်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုခမောင်စုံမင်းဖြစ်ပါတယ်။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ဂန်ချန်းနဲ့ကာဗင်ဖောက်လာတို့ဖြစ်ကြပါတယ်။ VO ရဲ့တင်းငွေနေနေမနေ့ကင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 50 နဲ့ PO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ PO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။This program.